绿的秧苗在那空中，一抹灰心是也无意，一月的月吃的多。
တော်တော်ရှင်အားလုံးရှင်လန်းချမ်းမြေကြပါရခင်ဗျာလူတို့နဲ့တော်အောင်စားစုကြည့်အစီအစဉ်ကိုစောင့်မျှော်နားဆင်နေကြတဲ့အတွက်ကျေးဇူးအထူးတင်ရှိရပါရခင်ဗျာ
ဝေဖန်မှုတွေအတွက်လည်းကျေးဇူးတင်ပါရခင်ဗျာတချို့သောတော်တော်ရှင်တွေကသူတို့မိကွန်းတွေအတွက်တော်အောင်စားစုကြည့်ရဲ့အဖြေစကားကိုကြားရဖို့ရဲ့အတန်ကြာစောင့်ရတာနဲ့ပတ်သက်ပြီးစိတ်မသက်မသာနဲ့စာရေးသားလာကြတာကိုဖတ်ရတဲ့အတွက်လည်းကျွန်တော်တို့စိတ်မကောင်းဖြစ်ရပါရခင်ဗျာ
ဒီကဘာရဲ့တခြားတစ်ဖက်မှာရှိတဲ့ပုံကိုတယောက်ရဲ့ပြောဆိုစကားတွေကိုပုံမှန်တက်ဆက်နိုင်ဖို့ကျွန်တော်တို့ရင်ဆိုင်ကြော်လွှားရတဲ့အခက်အခဲတွေရှိမယ်ဆိုတာကိုကျွန်တော်တို့သောတာရှင်တွေသိရှိပြီးဖြစ်မယ်လို့မျှော်လင့်ပါရခင်ဗျာ။ကဲကိုညာဝေအောင်ကြီးကျွန်တော်တို့ဒီအပတ်တင်ဆက်မယ်မေကွန်းရှင်တွေကိုမိတ်ဆက်ပေးပါအောင်ဗျာ
။ဟုတ်ကဲ့မြန်မာနိုင်ငံကအရှင်ဓမ္မသီရိနဲ့ဦးအေးခိုင်ကနေဒါကကိုကျော်ဇောဝေထိုင်းနိုင်ငံကကိုဖြိုးဝနနိုင်ကစော့မွန်ကိုမမောင်မြတ်ညွန်နဲ့ကိုထူးချစ်တို့ရဲ့မိကွန်းတွေကိုဒေါန်ဆန်းစုကြည်ကဖြေချမှာဖြစ်ပါတယ်ဥက္ကမဆိုရင
်ဟုတ်ကဲ့ကဲအရင်ဆုံးကျွန်တော်တို့မြန်မာနိုင်ငံလုံးဆိုင်ရာတန်ကတပ်ပေါင်းစုပြောခွင့်ရပုဂ္ဂိုလ်အရှင်ဓမ္မသီရိရဲ့မိကွန်းကိုတင်ဆက်ပြစီခင်ဗျာ
ဓမ္မကြီးဒေါ်စု2000စနေမှာအရေးခင်းကာလတုန်းကစစ်အစိုးရကနေတန်ခါတော်တွေကိုဓာတ်တိုင်ကျိုးတုပ်ပြီးတော့ရိုက်နေကန်ကြောက်ဆေးရေးတိုင်းတော်မှုများပြုလုပ်ခဲ့တယ်အဲ့လိုပြုလုပ်ခဲ့ကြတာဘာသာရေးရိုက်ပြမှုဘာသာရေးစော်ကားမှုကနာညုံ့နှောင်းမှုမပြောဘူးလားတကယ်ရောက်ခဲ့မဲ့ဆိုပါရဲ့ဘယ်နေရာနေပြီးတော့အရေးယူနိုင်ပါတယ်လဲအဲ့ဒါကိုသိကြပါလေပါရာရေးကိစ္စကပါရာဝင်တိုင်းမှာတာဝန်ရှိတယ်ရှေးလူကြီးတွေကစိုးစိုးမခဲ့တာရှိတယ်အမျိုးပါရာတာဝန်ကိုစော်ကားလာရဲ့တတက်နဲ့လည်းပြီးကာကွယ်ဆောက်ရှောက်အောင်မယ်လို့ဆိုမှတာလေအဲဒါကိုပါရာကိုတာဝန်ကိုကာကွယ်ဆောက်ရှောက်တာနိုင်ငံရေးပြစ်မှုတစ်ခုဖြစ်ပါတယ်လားအဲ့ဒါကိုသိကြပါလေ
ဟုတ်ကဲ့ဥက္ကမဆိုရေအရှင်ဓမ္မသီရိရဲ့မိကွန်းကိုတော်ဆန်းစုကြည်ကအခုလိုဖြေချားလျှောက်ထားပါလေဗျာ
ယဟမုတ်တဲ့လူပုဂ္ဂိုလ်တူတောင်မှဓာတ်တိုင်မှာကျိုးတုပ်ပြီးတော့ရိုက်တယ်ဆိုတာဟာတရားဥပဒေနဲ့မညီပါဘူးဗျာညီသူကိုမဆိုဘယ်လောက်ပဲအပြစ်ကြီးကြီးတရားဥပဒေအရသာရေးယူရမှာဖြစ်ပါတယ်အခြေခံလူအခွင့်အရေးဘက်ကကြည့်ရမယ်ဆိုရင်တော့ကိုယ်ဘာသာသာသနာကိုလည်းစောင့်ရှောက်ပိုင်ခွင့်အပြည့်အဝရှိရပါမယ်ဗျာဒါကြောင့်အခြေခံလူအခွင့်အရေးများကိုအာမခံပြီးဥပဒေစိုးမိုးရေးရှိမဲ့နိုင်ငံအုပ်ချုပ်ရေးမျိုးကိုတပည့်တော်မတို့ကလူလားတာပါဗျလူလားနေရုံနဲ့လည်းမပြီးတာမို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမူရကိုတရားဥပဒေစိုးမိုးရေးနဲ့လူအခွင့်အရေးတို့ရရှိရေးအတွက်လှုပ်ရှားဆောင်ရွက်နေပါတယ်ဗ
ျဟုတ်ကဲ့ကိုညာဝင်းအောင်ရေအခုဆက်ပြီးကျွန်တော်တို့ကြောက်ပရောင်းကဦးအေးခိုင်ရဲ့မိကွန်းကိုတင်ပြခြင်းပါတယ်ဗျအသူကဤသူလွှတ်တော်ကိုစားပြုကော်မတီနဲ့ပတ်သက်ပြီးအခုလိုမိကွန်းထုတ်ထားပါတယ်
သမီးစုကဒီတော့သမီးစုကတိုင်းနာပေါင်းစုံအဖွဲ့စည်းတွေရော LND ရောပါဝင်ပြီးတော့ CRB စုဖွဲ့ပါလေဖွဲ့တဲ့အချိန်မှာကျွန်တော်က MNL အားရပါလေပြည်သူလူထုအောင်နေနဲ့ကျွန်တော်တို့ CRB ပြည်သူ90ခုနှစ်ရွေးကောက်ပွဲမှာရွေးချယ်ခံခဲ့ရတဲ့ပြည်သူလူထုကိုယ်စားလှယ်တွေခေါ်ပဲခေါ်ပြီးတော့အစိုးရဖွဲ့ပြီးပဲလူထုကိုယ်စားပြုကော်မတီတရအနေနဲ့လုပ်ရမယ့်အလုပ်တွေကိုလုပ်မယ်လို့ကျွန်တော်တို့ကယူဆခဲ့ပါလေသူကလည်းဒီနေ့အချိန်မှာသူတို့ကစားပြုကော်မတီအနေနဲ့သူတို့ခေါ်ဖို့ကိစ္စကိုလုပ်ချင်းမလုပ်ချင်းတော့ကျွန်တော်မသိပါနောက်ထပ်ဒီကော်ဝင်တစ်ခုပေါ်ပေါက်ပါလေအဒီတွဲကျွန်တော်တို့မှာအင်မတန်ဝန်ထမ်းမှုဖြစ်ပါလေအဲ့တော့ဒီသူတို့ကစားပြုကော်မတီကတော့90ခုနှစ်ရွေးကောက်ပွဲကိုခြေခံပြီးတော့ထပ်ပြီးတော့သူတို့တစ်ခုကိုဖွင့်ဖို့အစီအစဉ်ရှိပါလားဖြေနေလဲဖြေပြီပါမေဆူ
ဟုတ်ကဲ့ CRPP ကိုဖွဲ့စည်းစဉ်ကရည်မှန်းချက်တွေနဲ့ပတ်သက်ပြီးအကောင့်ထဲပေါ်နိုင်မှုဘယ်လောက်ရှိတယ်လဲဆိုတာစိတ်ဝင်စားစရာပါကဲတောင်ဆန်းစုကြည်ရဲ့အဖြစ်ကိုကျွန်တော်တို့ကြားရအောင်လားဗျာ
ပြည်သူ့လွှတ်တော်ကိုစားပြီကော်မတီဟာပြည်သူ့လွှတ်တော်တစ်ခုလှုပ်ဆောင်ရမယ့်အလုပ်တွေကိုတတ်နိုင်တဲ့အနေနဲ့လှုပ်သွားမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းခဲ့တာဖြစ်ပါတယ်ဒီရည်ရွယ်ချက်အတိုင်းပဲဖွဲ့စည်းပြီးတာနဲ့နိုင်ငံအတွက်မသင့်တော်တဲ့ဥပဒေတွေရုပ်သိမ်းပေးရန်စသဖြင့်တောင်းဆိုချက်တွေကိုလုပ်ခဲ့ပါတယ်ဖိနှိပ်မှုတွေဖမ်းဆီးမှုတွေကြောင့်လှုပ်ရှားရတာမလွယ်မကူမထီမရောက်ဖြစ်ခဲ့ရပါတယ်ဒါပေမဲ့ခုတိုင်ပြည်သူ့လွှတ်တော်တရက်ကဆောင်ရွက်ရမယ့်အဓိကတာဝန်ဖြစ်တဲ့အမျိုးသားရန်ကြားစစ်ရေးအတွက် CRPP အဖွဲ့ဝင်တိုင်းရင်းသားပါတီများနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြိုးပမ်းနေပါတယ်။ဦးအေးခိုင်ကအမျိုးသားဒီမိုကရေစီအဖွဲ့ဝင်တယောက်ဆိုတော့ကျွန်မအနေနဲ့ပြောချင်တာကဖြစ်စီချင်တာတွေမဖြစ်ရင်ဝင်းနေနေုံနဲ့တော့မပြီးပါဘူး။ဖြစ်မြောက်တဲ့အထိလှုပ်ဆောင်သွားနိုင်လောက်အောင်လို့ဝရိယစိုက်ထုတ်ပေးချင်ပါတယ်။
ကဲကိုညာဝဲအောင်ကျွန်တော်တို့အခုကနေဒါကကိုကျော်ဇော်ဝယ်မိကွန်ကိုတင်ပြရအောင်ဗျာ။
ဟုတ်ကဲ့ခင်ဗျာသူကတော့ပြည်ပရောက်မြန်မာတွေရဲ့ဆောင်ရွက်နိုင်မှုကိုသိကျင်သူပါ ီလိုပါခင်ဗျာ
တော်စုတွေကကျွန်တော်ကျော်စောဝေပါကျွန်တော်တော်ရွန်တိုကနေဒါပါအဲ့တော့ကျွန်တော်တို့ကနေဒါမှာရှိတဲ့မြန်မာမိသားစုပေါ့နော်အဲ့တော့မြန်မာနိုင်ငံမှာမျိုးသားစီလုံးညီညွတ်ရေးရဖို့အတွက်ကျွန်တော်အနေနဲ့ဘယ်လိုခံစားနာကနေပြီးတော့ဆောင်ရွက်ပေးလို့ကြရလဲဆိုတာလေးတခုသိချင်ပါတယ်တော့ကျွန်တော်တို့ကနေဒါမှာရှိကျွန်တော်မြန်မာမိသားစုပေါ့နော်မြန်မာနိုင်ငံမှာဟိုအုပ်ချုပ်နေတဲ့ဒီစစ်ဘိုးချုပ်တွေရောဒီမြန်မာနိုင်ငံသူနိုင်ငံသားတိုင်းသားလူမျိုးတွေအကုန်လုံးဒီကျန်တဲ့ဖြည်းဖြည်းနဲ့ညွန့်ညွန့်နဲ့တိုင်းပြည်တို့တက်တာကိုညီကျန်တဲ့ကျွန်တော်လည်းလုပ်ပေးချင်ပါသေး။အဲတော့ကျေးဇူးများကြီးတင်ပါတယ
်။ဟုတ်ကဲ့ဒေါ်အောင်ဆန်းစုကြည်အဖြစ်ကိုတက်ဆက်တဲ့ကြားပါရစေ
။မြန်မာနိုင်ငံသူနိုင်ငံသားတွေစီးစီးလုံးလုံးနေတာကိုဖြစ်စေချင်နေဆိုရင်အခုကန္တရမှာရောက်နေတဲ့မြန်မာပြည်ပွားများနဲ့အခြားနိုင်ငံရခြားမှာရောက်နေတဲ့မြန်မာနိုင်ငံပွားများအားလုံးညီညွတ်အောင်နေချင်းကနေစရမယ်လို့ထင်ပါတယ်။ပြည်တွင်းပြည်ပမရွေးလက်တွေ့ကြကြလုံနိုင်မဲ့စီမံကိန်းကလေးတွေနဲ့အချင်းချင်းကူညီရိုင်းမင်းစင်ကြပါလေ။ပြည်တွင်းမှာရှိနေတဲ့ကျမတို့ကတကယ်ကိုပဲအားလုံးကိုအကျိုးပြုမဲ့အမျိုးသားရင်ကြားစစ်ရေးကိုဘယ်လောက်တန်းတားနိုင်မလဲဆိုတာကိုကျော်စောဝေတို့မှန်းကြည့်လို့ရပါလိမ့်မယ်
။ကဲဥက္ကမဆိုရင်ကျွန်တော်တို့အခုထိုင်းနိုင်ငံကပုဂ္ဂိုလ်၄ဦးရဲ့မိကွန်းကိုဇက်တိုက်ဆိုသလိုတင်ပြမှာဖြစ်ပါတယ်။ပထမဦးဆုံးမိကွန်းရှင်ကတော့ကိုဖြိုးဝနပါခင်ဗျာ
။ဟုတ်ကဲ့လက်ရှိအာရကဘာကပြည်သူတွေရဲ့တော်လှန်ရေးကိုသူကမြန်မာပြည်နဲ့ရှင်ထိုးပြီးအခုလိုမေးခဲ့ပါတယ်ဗျာ
။အင်္ဂလာအမေစုကညကျွန်တော်နာမည်ဖြိုးဝနာပါ။ကျွန်တော်ထိုင်းနိုင်ငံမှာနေတာပါ။အမေစုကိုကျွန်တော်မေးချင်တာကအခုတလောအာရဗ်နိုင်ငံတွေမှာစစ်တိုက်ဆိုတော့လူလူအုံချမှုတွေဖြစ်နေပါတယ်။တကယ်လို့စင်ရတွင်နေနေတဲ့မြန်မာနိုင်ငံမှာလည်းလူလူအုံချမှုတွေဖြစ်လာရင်အမေစုအနေနဲ့ဘယ်လိုဦးဆောင်မှုပေးလာမလဲဆိုတာကျွန်တော်သိချင်ပါတယ်။ကျေးဇူးတင်ပါတယ
်ဟုတ်ကဲ့အာရနိုင်ငံတွေကလူမှုအုံကြွားမှုတွေကိုမြန်မာပြည်သူအများအများကစောင့်ကြည့်နေတယ်ဆိုတာကြားနေရပါတယ်ကဲကျွန်တော်တို့ဒေါန်ဆန်းစုကြည်ရဲ့အဖြေကိုနားဆင်အောင်ခင်ဗျာ
ဥဆောင်မှုပေးတယ်ဆိုတာဥဆောင်ခံရမယ့်လူတွေကလူလားမှဖြစ်နိုင်မှာပါနောက်ပြီးတော့လေဒီလိုကိစ္စမျိုးဆိုတာတဦးတယောက်ရဲ့ထင်မြင်ဆုံးဖြတ်ချက်နဲ့သာမဟုတ်ဘဲအဖွဲ့အစည်းရဲ့သဘောတူဆုံးဖြတ်ချက်နဲ့သာအကောင့်ထည့်ဖော်ရမှာဖြစ်ပါတယ်နိုင်ငံနဲ့တနိုင်ငံတစ်ချိန်နဲ့တစ်ချိန်အခြေအနေတွေမတူတာမို့ပုံစံတစ်ခုတည်းကြိုတင်သတ်မှတ်လို့လည်းမရပါဘူး
။ကဲကိုညာဝဲရဲ့အခုလွတ်လပ်တော်မွန်တင်အေဂျင်စီရဲ့အက်ဒီတာနိုင်ကဆော့မွန်ရဲ့မိကုံကိုကြားအောင်ဗျာ
။ဒေါ်ဆောစုကြည်နေရတော့ဒီမိုကရေစီအိုက်ကွန်တဘောမျိုးမဟုတ်ပဲနဲ့ဒီတိုင်းလားစလုံးမျိုးကြီးပေါ့နော်။ကျွန်တော်တိုင်းလားတဲ့အားလုံးမျိုးလေးတွေဒီခွဲပြည်တော်စုပြည်ဆောင်ရေးမှလည်းအိုက်ကွန်အကောင်းဆောင်တစ်ယောက်နေနဲ့ဖြစ်စီကျင်တာပေါ့နော်အဲ့ဒါကျွန်တော်ရည်ရည်ပြီးကြပါပဲအဲ့တော့ဒီလုံနိုင်မယ်လို့လည်းကျွန်တော်ရည်ရည်ယူဆပါတယ်အဲဒါမဲ့ခက်ခဲတော့အများကြီးတွေ့မှာပဲလीနောက်တစ်ချိန်မှာပဲဒီကျွန်တော်ရဲ့တိုင်းနာတွေရဲ့ဒေတာမှာလူမှုရေးချင်းတွေဖွပြေးချင်းတွေတော့အားလုံးကြားခဲ့ရတွေ့ရတယ်အဲ့ဒီကိစ္စတွေကြလဲကျွန်တော်ဒီနေ့တစ်ဖက်တစ်လမ်းအနေနဲ့တော့ဒီဝိုင်းဝန်းကူညီထောက်ပါဖို့လိုတာပေါ့နော်အဲ့ဒါတော့ကျွန်တော်ရဲ့အမြင်ပါပဲခင်ဗျ
ဟုတ်ကဲ့နိုင်ကစွန်မွန်ရဲ့မိကွန်းနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ရဲ့အဖြေကဒီလိုပ
ါအမေအနေနဲ့အမှန်ပြောရမယ်ဆိုရင် icon ဘာလို့ icon မျိုးမှမဖြစ်ချင်ပါဘူးရိုသေလေးစားတဲ့စိတ်နဲ့ပြောတာကိုတံပိုးထားပြီမဲ့ icon ဆိုတာကတော့တင်ကြီးတသဘောတရားဆောင်ပါတယ်ဒီမိုကရေစီရရှိရေးနဲ့ပြည်ထောင်စုစိတ်ဓာတ်ကိုရှင်သန်ခိုင်မြဲအောင်တအားသမျှလှုပ်ဆောင်တဲ့သူတယောက်ပဲဖြစ်ချင်ပါတယ်တိုင်းသားဒေသတွေမှာလူမှုရေးစီးပွားရေးဘက်မှာဖွံ့ဖြိုးတင်းတောက်မဖွင့်ပြောတာတွေကိုသိရှိပြီးဖြစ်တာကြောင့်ပြည်သူတွေကိုအထောက်အကူဖြစ်စေမဲ့လူသားချင်းစာနာထောက်ထားတဲ့လုပ်ငန်းတွေကိုတိုင်းသားဒေသတွေမှာစတင်ပြီးတော့လှုပ်ဆောင်နေပါတယ
်။အခုဆက်ပြီးထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုတင်ဆက်ချင်ပါတယ်ဗျာ။ကိုမောင်မောင်မြတ်ညိုရဲ့မေးခွန်းက
အတိခင်ဗျာကျွန်တော်နာမည်ကတော့မောင်မောင်မြတ်ညိုပါထိုင်းနိုင်ငံကပါကျွန်တော်တခုအန်တီကိုမင်းရှင်နေဆိုတာနဲ့အကူကြီးတောင်းချင်တယ်လို့ပဲပြောပါရစေ။ထိုင်းနိုင်ငံအတွင်းမှာရှိကြတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေဟာပန်းငွေတောင်းစီကုန်ကြခံပြီးတော့နိုင်ငံအစိုးရသဘောတူညီချက်အရလောက်ကင်ရတဲ့ယာယီပတ်စပို့ကိုအခုလောက်ကင်နေကြရပါတယ်။ဒီယာယီပတ်စပို့လောက်ကင်ထားပေမဲ့မြန်မာရွှေပြောင်းအလုပ်သမားတွေအနေနဲ့ထိုင်းအလုပ်သမားတွေနဲ့ဒိုင်းတူအခွင့်အရေးမရသလိုလုံခြုံမှုလည်းပဲအပြည့်အစုံမရရှိနိုင်မှုဖြစ်နေပါတယ်။ဒီလိုဒီပတ်စပို့လောက်ကင်ထားပေမဲ့အလုပ်သမားတွေဟာထိုင်းလုပ်ငန်းရှင်နဲ့ထိုင်းအာဏာပိုင်တွေရဲ့မတရားဖမ်းဆီးမှုတွေကောင်းမွန်ဖျက်မှုတွေခံရတဲ့အချိန်ခါမှာမြန်မာတန်ယုံကတစုံတစ်ခုအကာအကွယ်ပေးမှုလည်းမရှိပါဘူးပြီးတော့ထိုင်းအစိုးရကလည်းပဲဘာမှအကာအကွယ်မပေးတဲ့အတွက်ဒီနှစ်နိုင်ငံအစိုးရတွေကအန်တီအနေနဲ့တစ်ခုခုဝင်ပြောရင်ကျွန်တော်တို့
我在家里面，你也来不来了？妇女照看没得吧？怎么样？这是怎么的？俺就怎么样？好个，当三书记的批个咯。台湾一九年，这里风波嘛是卡比较关亚的嘛。台南个嘛要你的，密码对这啥个表格吧嘞？特别嘞，当年怎么样？台要都卡在面内，血标路子嘛面一个，这三组里个电表吧没？别别三亚路子嘛破旧年内，过年内么老熟的过来送上别吧没？
古那时候，台南个赵麦个密码路他妈也上远的嘞，过出去也没过，电视不要的，过娘们也没。就那出去吧，就那路的台南个嘛，去下来就那路的，去到路他妈的，那去到路他妈的，你打住了，就平安一路嘛，你就我都明白。就那地方嘛，就那路的，当时自己就平安的呀，就那路的内部，就那路的电话嘛，啥一般都记住了我嘛，就那路平安一路嘛的呀，就那路站那的老多，就那路嘞，打到老多都平的，特别咩？
这些嘛，不就那路的，不路牛，就那路，你那边这些路的，就路啊嘛，那不是别的嘛，现在就比人家一路嘛，路里的飞机呢，就路不路牛，十三米多路灯呢，是吧？我那就路里呢，俺们就比这些这些这些别的路，就路里面那个在干嘛嘞？好个，跟那，路子嘛里也就是话对，当三书记上月七呢，一门这队伍，葫芦家嘛吧，跟那。
过出去，血标路子嘛里一段路边里的江队伍，三轮塔那里的身，加个亚达木，李家公皮巴的。今嘛突然他的，今嘛也变伢伊样本为天下里不咯？血标路子嘛，克里面变伢伊一段过年超棒，不现在他巴的。你给上呢，把的路过出去都干里不咯？江边进来的西路线，阿瑞飞干的，现在都不咯？江边背着就嘛的。
明晚人家这个变伢伊，那把得了六年的回来嘛，是不是呢？今晚如果那里不也包回来，路标难办嘞。第二把对六年的当三书记，先生哥，立马呢，将那问题把看呀。
当我们苗条那里家里个，亲友皮家里的当三书记哥，阿瑞飞个，诸位接受点些话嘞。
好个看呀，今朝若是个，开开苗种家里个呗，当三书记阿当派呢，千米一昂布比的，不过阿龙过来。
阿瑞菲个阿兔接受点教，表白下子。今朝路拉面爸妈，先送家的了，我看呀。